ယူကရိန်းနိုင်ငံရဲ့ရှေ့ပိုင်းနယ်စပ်တစ်လျှောက်မှာရုရှားဘက်ကစစ်အင်အားတိစောင့်နေမှုကြောင့်ဖြစ်လာရတဲ့တင်းမာမှုတွေပြေလည်ရေးချိုးဖောက်ဖို့ရုရှားတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကတန့်အမတ်ကြီးတွေနောက်သတင်းပါအတွင်တွေ့ဆုံဆွေးနွေးချဖို့နေတိုးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့အတွင်မှချုပ်ယွန်းစတိုဒင်ဘတ်ကစီစဉ်ထားတဲ့အကြောင်းနေတိုးအဖွဲ့ကအင်ကာနီမှာထုတ်ပြန်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအမေရိကန်နဲ့ရုရှားတာဝန်ရှိသူတွေလုံခြုံရေးဆိုင်ရာနှစ်ဖက်ဆွေးနွေးပွဲပြီးနောက်နှစ်ရက်အကြာဇန်နဝါရီလ12ရက်နေ့ပုတ်ထုနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာနေတိုးရုရှားကောက်စီဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ယူကရိန်းအရှေ့ပိုင်းနယ်စပ်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာဟာဆိုရင်တချိန်ကဆိုဗီယက်သမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းကိုရုရှားဘက်ကကျူးကျော်ဖို့ပြင်ဆင်မှုအဖြစ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့စီးရေးမဟာမိတ်အဖွဲ့မှာအဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ပန်ချားမှုကိုနေတိုးဘက်ကလက်မခံဖို့နဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာနေတိုးဘက်ကစီးရေးပတ်သက်မှုတွေရှောင်ရှားရေးရုရှားဘက်ကအာမခံချက်ရဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။အမေရိကန်ကနေဒါနဲ့ဥရောပတဲက28နိုင်ငံပါနိုင်ငံ30ပါတဲ့ညီတို့အဖွဲ့ကတော့လမ်းမဲ့သတင်းပတ်အတွင်းရုရှားဆိုရနဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့တောက်ကြနေမှာနေတိုးနိုင်ငံခြားရေးဝန်ကြီးတွေအွန်လိုင်းကနေဆွေးနွေးမယ်အကြောင်းပြောဆိုထားပါတယ်ရှင်